ဒီဥတ္တမရရှိချင်းတွေဟာနောက်လာမှာတော့ဘူးစီစဉ်ထားတဲ့ဂျပန်နိုင်ငံစီးပွားကိုရွှေ့ဆန်းလိုက်ပါတယ်။ရုပ်နဲ့ဂျပန်နှစ်နိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်အန္တရာယ်နဲ့ရင်ဆိုင်နေကြရတာဖြစ်ပြီးနိုင်ငံပေါင်း85နိုင်ငံထဲမှာလူပေါင်း9000ကျော်ဗိုင်းရပ်စ်ကိုကူးစက်ခံရပြီးပါပြီ။ဗိုင်းရပ်စ်ပိုးစားပြီးကူးစက်ပြန့်နေတဲ့ဒီဥနိုင်ငံမှာတီးကြတဲ့သတင်းပတ်တွေအတွင်းနောက်ထပ်ကူးစက်သူအကြီးအကျယ်ရော့လာပြီးမြေသေဆုံးသူက3000ထဲမှာရှိနေပါပြီ။ဒီကမ္ဘာလုံးအနေနဲ့ဆိုရင်တော့သေဆုံးသူပေါင်း3300နီးပါးရှိနေပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကိုကူးစက်ထားသူ1000ကျော်ရှိနေပြီးအဲ့ဒီထဲကအများပြားဟာယိုကိုဟာမားစစ်ကမ်းမှာဆက်ကပ်ထားတဲ့ Diamond Princess အဖျော်စီးသမောကြီးပေါ်ကခီးတယ်ပြီးဖြစ်ပါတယ်။လာတော့ကြဆက်ဆံရေးပြတ်တောက်နေတဲ့တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်လို့ရန်တီဆက်သွယ်ပြောဆိုနေကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကတောင်ကိုရီးယားသမ္မတမွန်ဂျဲအင်းစီကိုဗိုလ်ဒူးနေကပို့ကိုရေးစာဆောင်ပေးပို့ပြီးဗိုင်းရပ်စ်အရေးအတွက်စုမုံကောင်းတောင်းတဲ့အကြောင်းနဲ့တေဆုံးသူတွေအတွက်ဝန်ရရပါကြောင်းပြောတယ်လို့သမ္မတမွန်ရဲ့ပြောခွင့်ဟာယွန်းဒိုဟန်ကပြောတာပါ။တောင်ကိုရီးယားဟာတရုတ်ပြည်ရဲ့ဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပြီးကြာသပတေးနေ့လယ်ပိုင်းအထိဆိုရင်သေဆုံးသူ35ဦးထက်မနည်းကူးစက်ထားသူ9966ဦးရှိနေပါပြီ။လူပေါင်း3000ကျော်ဗိုင်းရပ်စ်ကိုကူးစက်ထားတဲ့အီတလီနိုင်ငံမှာမလ15ရက်နေ့ထိတောင်းတွေအားလုံးကိုပိတ်ထားပြီးနောက်လကျင်းပမဲ့အားကစားပွဲတွေအားလုံးမှာပွဲကြည့်သူတွေမလာဘူးပိတ်ပင်ထားပါတယ်။အစ္စလာမ်ဘာသာအထွတ်မြတ်မက္ကာဒေသကိုပြည်ပကဖျားဘူးတွေမလာဘူးပိတ်ပင်ထားတဲ့ဆော်ဒီအာရေဗျာမှာနိုင်ငံသားတွေနဲ့ပြည်တွင်းမှာနေထိုင်သူတွေပါမက္ကာကိုမသွားဘူးပိတ်ပင်လိုက်ပါတယ်။sorry အင်းကြီးအာရဗ်ဆိုဝါမဲ့ပြည်တော်စုမှာလေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့ကာလအတွင်းနိုင်ငံသားတွေနဲ့နိုင်ငံတွင်းမှာနေထိုင်သူတွေပြည်ပကိုမသွားကြဘူးလို့ဆိုထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကလက်ရှိရင်ဆိုင်နေရတဲ့ Android အဆင့်နဲ့ကပ်ညီတဲ့နိုင်ငံရေးအရာအရေးယူလှုပ်ဆောင်လို့စီမျိုးတချို့နိုင်ငံတွေမှာရှိနေတဲ့ပုံစိုးရိမ်မိတဲ့အကြောင်းဗိုလ်ဒူးလေးကပဲပြောပါတယ်။